ပြီးခဲ့တဲ့မေလ18ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာစကိုင်းတိုင်းကောလင်းမြို့နယ်အမတ်ဦးမျိုးစုံအောင်ကဒီမိုကရေစီပညာရေးစနစ်နဲ့ပတ်သက်ပြီးအရေးကြီးတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူ့မေးခွန်းကတော့ရွေးကောက်ပွဲစနစ်တွေရွေးကောက်ပွဲဆိုင်ရာဘူးတုဒ္ဒရတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ကျောင်းတွင်းရွေးကောက်ပွဲတွေကနေတဆင့်ရွေးကောက်ပွဲအလေးအထတွေကိုကျောင်းသားကျောင်းသူတွေရင်းနှီးကြွမ်းဝင်မှုရှိစေဖို့ဆောင်ရွက်ပေးနိုင်ခြင်းရှိမရှိဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။လွှတ်တော်ကဘယ်လိုစီစဉ်လိုက်တယ်မသိပါဘူး။ဒီမေးခွန်းကိုလာဖြေတာကပညာရေးဝန်ကြီးဌာနကမဟုတ်ပဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖြစ်နေတာပါ။လွှတ်တော်မှလာဖြေတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တယောက်ကသူတို့နဲ့ပညာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးနောက်တစ်ချိန်ချိန်မှာအကောင့်ထဲပေါ်ဖို့ရည်မှန်းချက်ရှိပေမဲ့အခုလောဆယ်မှာတော့ဘာအစီအစဉ်မှမရှိသေးဘူးလို့ဖြေကြားခဲ့တာပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့ဒီမိုကရေစီပညာရေးအတွက်အတော်ဝန်းနေစရာကောင်းတဲ့အဖြေပါပဲ။ခုဒီပတ်အဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်
။အဲ့ဒီမေးခွန်းနဲ့ပတ်သက်ပြီးဒီမိုကရေစီကျင့်စဉ်တွေခိုင်မာအားကောင်းမှုကျောင်းသားလူငယ်တွေကိုပညာပေးဖို့လိုအပ်တာကြောင့်အခုလိုမေးမြန်းရတာဖြစ်တယ်လို့မေးခွန်းရှင်ဦးမျိုးစောအောင်ကဆိုပါတယ်။ဒါကြောင့်ကျောင်းတွေမှာအတန်းကောင်းဆောင်ကျောင်းကောင်းဆောင်အားကစားကောင်းဆောင်ရွေးတာတွေကိုဒီမိုကရေစီကျင့်စဉ်အတိုင်းပဲမဲပေးရွေးချယ်တာမျိုးဆောင်ရွက်ပေးနိုင်မယ်ဆိုရင်အကျိုးကျေးဇူးများစွာရရှိမှာဖြစ်တယ်လို့သူကဆိုပါတယ်။ကျမ်းမာရေးအားမကောင်းတဲ့ဒီမိုကရေစီတွေမှာဆိုရင်မနာလိုဝင်တုံမှုတွေများပြီးတော့မှကိုယ့်ရည်ချင်းကိုမြင့်တင်ဖို့မကြိုးစားဘဲသူတစ်ပါးအားနည်းချက်ကိုလိုက်ရှာပြီးနောက်ကျောဓာတ်နဲ့ထိုးတာမျိုးခြေထိုးတာမျိုးလုပ်ပြီးတော့မှဒီမိုကရေစီဟာမရှင်သန်ပါဘူးရှင်ပြိုင်မှုတစ်ခုမှမျှတာတဲ့အခြေအနေဖန်တီးရမယ် level 2နေပြီးတော့မှညီတူညီမျှရှင်ပြန်ရမယ်ဆိုတဲ့အသည့်မျိုးကိုရရှိနိုင်မှာဖြစ်ပါတယ်။နောက်တစ်ခုကအများကလက်ခံနိုင်တဲ့သူဖြစ်အောင်ကိုယ်ကြီးကိုယ်သွေးကောက်အောင်လုပ်ရမယ်ဆိုတဲ့အသည့်လူငယ်တွေကိုပေးနိုင်မှာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့ဒီလိုလှုပ်ခြင်းအဖြစ်တာဝန်သိတဲ့နိုင်ငံသူနိုင်ငံသားတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့အနာဂတ်ခေါင်းဆောင်တွေလည်းပေါ်လာမှာဖြစ်တယ်လို့ညွှန်လင်းရပါတယ်ဆိုပြီးနိုင်ငံတကာမှာဒီမိုကရေစီနဲ့ပတ်သက်လို့အခြေခံပညာကျောင်းတွေကနေစပြီးတင်ကြားပေးနေတာတွေကို PowerPoint သုံးပြီးတင်ပြခဲ့ပါတယ်။လွတ်တော်အမတ်ဦးမျိုးစောအောင်ရဲ့တင်ပြချက်သွေးထက်အောင်မှန်ပါတယ်။ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်တိုင်းသူပြည်သားတွေရဲ့ဒီမိုကရေစီဆိုင်ရာနားလည်မှုခံယူမှုဆွဲဆွဲမြဲမြဲကျင့်သုံးမှုတွေနဲ့သက်ဆိုင်ပါတယ်။တိုင်းသူပြည်သားတွေဆိုတာတာမန်ပြည်သူတွေကအစအရာရှိအရာခံဝန်ထမ်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ်
။အဲဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးငယ်ဘဝကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချကျင့်သုံးနေစေဖို့လိုပါတယ်။တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းသူပြည်သားတွေသာလျှင်ဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ကြမှာပါ။ဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွာလာတဲ့စစ်ဘုစစ်သားတွေဟာစစ်ဘုချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတိုင်းလိုက်ပါကြမှာမဟုတ်ပါဘူးအဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုချုပ်ကသာလျှင်တရားဥပဒေရှေ့မောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်ဒီအတွက်အခြေခံပညာကျောင်းတွေမှာဒီမိုကရေစီအခြေခံကိုသင်ကြားပေးဖို့လက်တွေ့ကျကျကျင့်သုံးတတ်အောင်လေ့ကျင့်ပေးဖို့လိုပါတယ်ဒါကလည်းသိပြီးခက်ခဲတဲ့ကိစ္စမဟုတ်ပါဘူးဦးမျိုးစောအောင်လွှတ်တော်မှာတင်ပြသွားသလိုအခြေခံပညာကျောင်းတွေမှာအတန်းကောင်းဆုံးရွေးချယ်ရတာတွေအသင်းကောင်းဆုံးရွေးချယ်ရတာတွေကျောင်းတစ်ကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်တုန်းကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း၄50မဆာလာလို့ခေါ်တဲ့အာနာရှင်ဥနေဝင်းလက်အောက်ကမြမဆိုရှယ်လစ်လမ်းစဉ်အစိုးရခေတ်တုန်းကတော့မြမနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေးတယ်။ဥပမာအားဖြင့်အတန်းလိုက်ခေါင်းဆောင်တွေအယောင်လိုက်ဖွဲ့စည်းထားတဲ့အဖွဲ့ခေါင်းဆောင်တွေတကြောင်းလုံးနဲ့ဆိုင်တဲ့ကျောင်းကောင်စီလိုမျိုးတွေကိုကျောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စီတာမျိုးပါဒါပေမဲ့နောက်ပိုင်းတချို့ကျောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ကျောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ကျောင်းသားကျောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတောင်မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကိုခေါင်းဆောင်ခန့်အပ်တဲ့ဓလေ့ပဲကြံခဲ့ပါတော့တယ်တကယ်တော့ဒီလိုဒီမိုကရေစီအမြင့်တွေရှင်သန်အောင်လုပ်ပေးရတာတိတ်ခတ်တာမျိုးတော့မဟုတ်ပါဘူး။ပညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစောင်းထုတ်လိုက်ရုံပါပဲ။ပြီးရင်အခါအားလျော်စွာအဲ့ဒီလိုရွေးချယ်ရတဲ့အကျိုးကြောင်းတွေရှင်းပြပြီးနောက်ပိုင်းတစ်ဖြည်းဖြည်းအတန်းကြီးအရွယ်ရောက်လာတာနဲ့အမျှတကယ့် တိုင်းပြည်မှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲ။လိုအပ်ရင်ကြောင်းစီယာဆီယာမတွေကိုလက်ဆွဲလက်ညွန်စာအုပ်တွေထုတ်ဝေဖြန့်ချီပေးတာ၊တင်နန်းတွေ၊စင်ပွားတင်နန်းတွေလုပ်ပေးရင်လည်းရပါတယ်။ပုံပွင့်လင်းလင်းပြောရရင်အရင်စစ်အာဏာရှင်တွေဟာဒီမိုကရေစီစနစ်ကိုဖျက်ဆီးခဲ့ရုံမကပညာရေးထဲမှာဒီမိုကရေစီအတွေးခေါ်တွေအလေအထတွေကျင့်စဉ်တွေခေါင်းမဖော်နိုင်အောင်လေပိတ်ပင်တားမြစ်ခဲ့ကြပါသေးတယ်။အဲ့ဒီပညာရေးစနစ်ကနေကြီးပြင်းလာတဲ့လူငယ်လေးတွေတက်မတော်တဲ့ဝင်ဖို့တင်နန်းတက်ရတဲ့အခါတချို့ဘိုးတင်နန်းတွေတက်ရတဲ့အခါဆရာနာရှင်စနစ်ကိုနာခံတဲ့အတွေးခေါ်တွေကိုကောင်းကောင်းတင်ပြီးတော့တာပါပဲ။တက်မတော်သားမိတက်မတော်သားအဖတက်မတော်သားတွေပဲတိုင်းပြည်ကိုချစ်တယ်။တိုင်းပြည်ကိုကယ်တင်တယ်။တက်မတော်အရာရှိတွေဆိုတာအရာရာကိုတင်ကြားတက်မြောက်နိုင်ပြီးတိုင်းမျိုးကိုအဖက်ဖက်ကအုပ်ချုပ်နိုင်တဲ့အရေးချင်းရှိသူတွေဖြစ်တယ်ဆိုတာကိုမှိုင်းတိုက်တင်ကြားခဲ့ကြပါတယ်။အခြားတစ်ဖက်မှာတော့အဲ့ဒီလူငယ်တွေဟာဒီမိုကရေစီပညာရေးစနစ်ကကြီးပြင်းလာသူတွေမဟုတ်တော့စစ်အာဏာရှင်တွေကိုပဲနာခံပြီးပြည်သူတွေကိုတော့အထင်သေးအမြင်သေးတခါတည်းရန်ရန်သူတပွဲထင်မြင်ပြုမူတာမျိုးလဲလုပ်ခဲ့ကြပါတယ်။
ဤတွက်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအားကောင်းအောင်စစ်အာဏာရှင်စနစ်နောက်ထပ်ပြန်မရှင်သာနိုင်အောင်ကြိုးပမ်းရမှာဒီမိုကရေစီပညာရေးစနစ်ကျင့်သုံးခြင်းကလည်းတထောက်တနေရာကအရေးပါပါတယ်။ဒီအတွက်ကောလင်အမတ်ဦးမျိုးစောအောင်ပြောတဲ့ရွေးကောက်ပွဲဆိုင်ရာတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ရွေးကောက်ပွဲအလေးအထတွေသင်ကြားလေ့ကျင့်ပေးဖို့ပညာရေးဝန်ကြီးဌာနအနေနဲ့အများအကောင့်ထဲပေါ်ဆင်းနေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။